ရန်ကုန်မြို့နယ်မြောက်ပိုင်းတင်တော်ကျေးရွာနယ်ရှေဘူးကျေးရွာကဒေသခံမျိုးသား9ဦးကိုစစ်တပ်ထောက်ခံတဲ့တိုက်စောထီတွေကဖမ်းဆီးတပ်ဖြတ်ခဲ့ပြီးအမျိုးသမီးအများစုနဲ့ကလေးငယ်တွေပါဝင်19ဦးကိုလည်းဖမ်းဆီးခေါ်ဆောင်သွားတယ်လို့ဒေသခံရွာသားတွေကပြောနေကြပါတယ်။တချို့ဒေသခံတွေကလည်းကျေးရွာတွေထဲမဝင်ရောက်နိုင်ပဲတိမ်းရှောင်နေရပါတယ်။ဒီအကြောင်းသတင်းပေးပို့လာတာကိုအခြေခံပြီးကိုစံကျော်ပြောပြပေးပါအောင်ခင်ဗျာ။
မကွေးတိုင်းတံခိုးမြို့နယ်မြောက်ပိုင်းကစစ်တပ်ထောက်ခံသူအများစုနေထိုင်တဲ့မြောက်ခရမ်းရွာကပြူစော်ရီးတွေဟာရွာနဲ့တမိုင်ပတ်ချလဲဝေးတဲ့တင်တော်ရွာနဲ့ရွှေဘိုရွာကိုဖေဖော်ဝါရီ14ရက်မနက်ပိုင်းကလက်နက်ကြီးလက်နက်ငယ်တွေပစ်ဖောက်ဝင်ရောက်ကနေမြေရှင်းလင်းတာတွေလုပ်ခဲ့ပါတယ်။ကျေးရွာတွေကိုဝင်ရောက်ချိန်မှာကြောက်လန့်ပြီးမပြေးနိုင်ပဲပိတ်မိနေတဲ့တင်တော်ကျေးရွာနဲ့ရွှေဘိုကျေးရွာကအမျိုးသား9ဦးကိုတပ်ဖြတ်သွားတယ်လို့ဒေသခံတွေကပြောတာပါ။ဒါအပြင်အမျိုးသမီးအများစုနဲ့ကလေးငယ်တွေအပါအဝင်19ဦးကိုလည်းမြောက်ခရမ်းရွာကိုဖမ်းဆီးခေါ်ဆောင်သွားပါသေးတယ်။ဒီအခြေအနေတွေနဲ့ပတ်သက်လို့ဒေသခံတို့ကဖြစ်စဉ်ကိုအခုလိုပြောပြပါဗျာ။
ကိုယ်တော်ကြီးကလည်းမဆီကြောင်းထူလာရင်းနေရမှာဒီနေ့ရောင်းမှာပုံကြီးဖမ်းဆီးတတ်တယ်။သူကဝန်ပင်တော်ကခုနှစ်ယောက်ရှင်ဘဝတစ်ယောက်ကိုယ်တော်အစ်သားကြီးလေးတော့သူကအရင်မှာဟိုဘီရောဒီမှာဆစ်ဆောင်နေနေတော့ပြန်လာခင်းနေလို့တော့ပရင်းတင်းဖို့သူပြန်လာရတယ်အဲ့လိုဖြစ်တော့တာ။အမျိုးသားတွေဒီလိုတက်ခိုင်းတယ်။ဟုတ်တယ်မနေ့ကမှဖန်ဖြစ်တယ်နည်းနည်းလေးတော့မတက်တော့လားတော့ဘယ်လိုလဲတော့ဒီတော့တင်တော့လို့ရှိကိုရမှာလေညနေမင်းဘောင်မတူရဲ့ချောင်းမကြီးခွန်နိုင်လို့မပြေဘူး။ဟိုအတိ၆ဖေတော့ဘိုးတော်ကြီးပြောင်းနေမိမကြီးရောဘာဝင်ရောမင်းရဲ့ရောပေါ့ကွာသူစုပေါင်း16ရောက်ကိုလည်းသူဖန်ထားတယ်။ဟို16ရောက်ပြ16ရောက်မှာတလေးဟို7မိသားပြောက်ပါတယ်။တော့လေလေးမိသမီးတွေရောက်ပါတယ်။ပုံမိသမီးတွေလည်းရောက်ပါတယ်။ဒါတောင်းနေတွေဒီခေါ်တော့လာလို့အဲအဲ့ဒီမှာဆက်ကူမှာမိမကဆက်ကူရောယောက်ျားကစနေရောက်ပြဒီကလေးငယ်လေးပါဝင
်ဒီကလေးငယ်လေးအပါဝင်တက်ဖြတ်ခံသူတွေဟာအသက်60ကျော်အပါဝင်အသက်20ကနေ30အပိုင်းခြားတိအမျိုးသားတွေဖြစ်ပြီးတေဆုံးတဲ့ရုပ်အလောင်းတွေမှာလက်ပြန်ကျိုးတွေတုတ်ထားပြီးဥကောင်းပွင့်ထွက်ဒဏ်ရာတွေအပြင်ထိုးသွင်းပြက်ရှဒဏ်ရာတွေနဲ့တေဆုံးနေတာလို့ရုပ်အလောင်းကိုမိသကြိုပေးခဲ့သူတွေကပြောပါတယ်။ဒါ့အပြင်ကြေးရွာတဲကိုလက်နက်ကြီးလက်နက်ငယ်ပစ်ခဲ့ဝင်ရောက်လာချိန်မှာလည်းလက်နက်ကြီးအစထိမှန်ကအမျိုးသားတူတေဆုံးခဲ့ပြီးစုစုပေါင်းဒေသခံ10ဦးအသက်ဆုံးရှုံးခဲ့ပါတယ်။ဖမ်းဆီးခံထားရတဲ့အမျိုးသမီးနဲ့ကလေးငယ်တွေနဲ့ပတ်သက်လို့ဒီကနေ့အထိပြန်မလွတ်သေးပဲသတင်းလည်းမကြားသေးဘူးလို့ဒေသခံတွေကပြောပါတယ်။အရက်သားတွေဖန်းစီတက်ဖြတ်ခံရတာကြောင့်မြောက်ခင်းကျေးရွာအနီးကကျေးရွာတွေဖြစ်တဲ့တင်တော်ရွှေဘုံမြင်သားကုန်းရွာစတဲ့ကျေးရွာ900ထဲမနေကဒေသခံတွေဟာကျေးရွာတွေကိုပြန်ဝင်ကြပဲဘေးလို့ရာကိုတိမ်းရှောင်နေကြပါတယ်အခုလိုအခြေအနေတွေကြောင့်စိုးရင်ထိတ်လန့်နေရတယ်လို့တက်ဖြတ်ခံမှုမှာတေဆုံးသွားသူတဦးနဲ့နီးစပ်သူကသူတို့အခြေအနေတွေကိုအခုလိုပြောပြပါတယ
်စိုးရင်ရတယ်အခုဆိုရင်ကျွန်တော်ပြောပြပါမယ်ဆိုရင်တယောက်ပေါ့ဘူးဒီတယောက်လည်းဒီဘက်ကိုရမ်းမနေလည်းအောင်ဖြစ်နေပြီကျွန်တော်တို့ရောနေတော့မကောင်းဘူးရွှေဘိုးကဆက်ပြီးတော့ပြီးနေကြတယ်။နောက်နောက်တင်နေတော့ကျွန်တော်တို့တွေအနေထားပုံမှန်မနာတော့ပြည်သူတွေပြောက်ဝင်နေတာပြည်သူတွေအနေနဲ့တော့တောင်းတဘာဝတွေမှာလည်းဒီကူတလေးကမှနေကြတယ်
2022ခုနှစ်ဖေဖော်ဝါရီလ28ရက်နေ့မှာအင်ချင်240နီးပါးရှိတဲ့တင်တော်ကျေးရွာကိုစစ်တပ်ကနေမြေရှင်းလင်းဝင်ရောက်ခဲ့ပြီးနေအိမ်တွေကိုမီးရှို့ခဲ့တဲ့အတွက်အင်ချင်150နီးပါးမီးလောင်ပျက်စီးခဲ့တယ်လို့တက်ကြီးရွယ်ဦးနှစ်ဦးလည်းတက်ဖြတ်ခံခဲ့ရသေးတယ်လို့ဒေသခံတွေကပြောပါတယ်ဒေသခံတွေကိုတက်ဖြတ်ဖမ်းဆီးသွားတဲ့မြောက်ခရမ်းရွာဟာစစ်တပ်ထောက်ခံတဲ့ပြူစော်ရီးတွေအကောင်တဲ့ကျေးရွာတွေဟာဖြစ်ပြီးကျေးရွာထဲမှာခန့်စစ်အခိုင်အမာပြင်ဆင်တာတွေအပြင်လက်နက်အင်အားတောင့်တင်းတဲ့ကျေးရွာတွေရွာဖြစ်တယ်လို့ကာကွယ်ရေးတပ်ဖွဲ့တွေကဆိုပါတယ်2023ခုနှစ်စက်တင်ဘာလတုန်းကကာကွယ်ရေးတပ်ဖွဲ့ဝင်တွေကမြောက်ခရမ်းကျေးရွာကိုဝင်ရောက်တိုက်ခိုက်ခဲ့ပြီးပြန်လည်ဆုတ်ခွာချိန်မှာကာကွယ်ရေးတပ်ဖွဲ့ဝင်နှစ်ဦးကိုပြူစော်တီးတွေကဖမ်းဆီးမိခဲ့ပြီးအဲဒီနောက်မှာတော့ဖမ်းဆီးခံရတဲ့ကာကွယ်ရေးတပ်ဖွဲ့ဝင်နှစ်ဦးကိုနှိပ်စက်ကမီးရှို့တပ်ဖြတ်တာတွေလုပ်ခဲ့ပါသေးတယ်ခင်ဗျာ